ေဒီယိုအစီအစဉ်ဖြစ်တယ် AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ဘာသာရှင်များခင်ဗျာ AWR မြန်မာမျော်လင့်ခြင်းအတန်ဓမ္မရေဒီယိုအစီအစဉ်ကိုနက်နဲ6နာရီမိနစ်30မှ9နာရီထိ16မီတာကီလိုဟတ်10653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်10935မှနေ့စဉ်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွေအစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်ဒေါက်တာရှင်များရှင်အာရောတెంပရာမန်လာဗန်ကျမ်းမာခြင်းသည်လူသားရင်းအတွက်အထူးအရေးဖြစ်ပါသည်။ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရရှင
်။စိတ်နဲ့ခန္ဓာကျန်းမာနေမှာလူမှုဘဝစဉ်ပြေမှာစိတ်ချမ်းသာကိုကျန်းမာရှိနေတဲ့I'm yours for baby.
ညာလင့်ချက်ပန်တော်တာရှင်များကိုမင်္ဂလာအပေါင်းနဲ့ပြည့်စုံတဲ့နေ့ရက်လေးဖြစ်ပါစေလို့နှုတ်ခွန်းဆက်သလိုက်ပါတယ်တော်တာရှင်များရှင်တုဒ္ဓဖလဲဆွေးနွေးမယ့်အစီအစဉ်လေးမှာရွှေရှင်သောအစားအစာမှအာဟာရများကိုရယူခြင်းဆိုတဲ့အကြောင်းလေးကိုကျမရူမီနဲ့
ကျွန်တော်ဆိုင်မွန်တို့က
တင်ပြပေးသွားမှာပဲဖြစ်ပါတယ်တော်တာရှင်များရှင်ဖန်ဆင်းရှင်ရဲ့မူလသတ်မှတ်ထားတဲ့အစားအသောက်ကအပင်ကနေအခြေခံခဲ့ပါတယ်တော်တာရှင်များရှင်နှံစားတဲ့ဂျုံစံစားတဲ့အစိအစံသီးနှံတွေမှာအမြင်ဓာတ်တွေပေါင်းဆက်ပြီးတော့ကစီဓာတ်နဲ့သက်ဆောင်ဩဇာဓာတ်တွေတတုဓာတ်တွေလည်းပါဝင်ပါတယ်တတိဝလနဲ့ဟင်းသီးဟင်းရွက်တွေမှာစုံလင်များပြားတဲ့အယောင်အသွေးနှံရတာနဲ့ယောဂတွေကိုကာကွယ်နိုင်တဲ့သက်ဆောင်ဓာတ်တွေတတုဓာတ်တွေလည်းပေါများကြွယ်ဝစွာပါဝင်ပါတယ်ရှင်
ဟုတ်ပါတယ်ခင်ဗျာလူတော်တော်များများဟာတတိဝလံနဲ့ဟင်းသီးဟင်းရွက်တွေကိုပုံပုံနှစ်သက်ကြပါတယ်ဒါကြောင့်မို့လို့လည်းအဲ့ဒီအစာစာတွေကိုမြတ်တာစွာသုံးဆဲဖို့လိုအပ်ပါတယ်အဲ့ဒီအစာတွေထဲမှာအယောင်အထူးရည်နဲ့တက်တိုးစက်ကျင်ပစ္စည်းများစွာပါဝင်နေပါတယ်အဲ့ဒါအပြင်ပဲတောင်းရှင်ပဲခိုမာတိနဲ့အစေးစံတွေမှာလည်းအာဟာရဓာတ်တွေပြည့်စုံစွာပါဝင်နေပါတယ
်တကယ်ချင်းဆိုင်မွန်ပြောသားသလိုပါပဲရှင်ပဲသည်ပဲစင်းနဲ့ပဲနီလေးစားတဲ့ပဲတောင်းရှင်ပဲမြို့တွေမှာထူးကဲကောင်းမွန်တဲ့အသားဓာတ်တွေပါဝင်သလိုသတ္ထုဓာတ်သက်ဆောင်ဩဇာဓာတ်နဲ့ယောဂကိုကာကွယ်နိုင်တဲ့အာဟာရဓာတ်တွေလည်းပါဝင်ပါတယ်။အခွန်မာသီးနဲ့အစေးဆန်တွေကနေပေါ်ကျွားတဲ့အဆီဓာတ်တွေကိုရရှိပေမဲ့ဆွမ်းယူနဲ့ကယ်လိုရီတွေကိုစုပုံစေတဲ့အတွက်ဒီနေ့မှတစ်ချိန်ကနေနှစ်ချိန်အထိသာကန့်သက်စားသုံးသင့်ပါတယ်။ဟင်းသီးဟင်းရွက်အမျိုးအစားတွေမှာမပါဝင်တဲ့ငါ၊ချက်သား၊ဘဲသား၊အမဲသားစတဲ့အုပ်စုမှာပါဝင်တဲ့အရာတွေကိုစားစရာမှာလည်းတော်ရုံတန်ရုံလောက်သာစားသုံးသင့်ပါတယ်ရှင
်တချို့သောသူတွေကတော့မနှုတ်ထွက်အစားအစာနဲ့ကြက်ဥဘဲဥတွေကိုရွေးချယ်စားသုံးကြပါတယ်သတိပြုရမယ့်အချက်ကတော့တရိတ်ဆန်ကထုတ်လုပ်တဲ့အစားအစာတွေအားလုံးကအဆီခဲကိုလက်စထရောဓာတ်မြင့်မားစွာပါဝင်နေတာမို့နှလုံးပတ်သွေးလွတ်ကြောအဆီပိတ်ရောဂါဖြစ်ပေါ်လာရခြင်းရဲ့အကြောင်းရင်းဖြစ်ပါတယ
်တကယ်ချင်းပြောခဲ့သလိုပဲမှန်ပါတယ်အဆီဓာတ်စီအချို့နဲ့စားစားတဲ့အစားအစာတွေကကျမတို့ခန္ဓာကိုယ်အတွက်အနှဲငယ်များသာလိုအပ်ပါတယ်အာယိုဒင်းဖြစ်စေထားတဲ့အစာကိုစားသုံးတာကခန္ဓာကိုယ်အတွက်အနည်းငယ်သာပမာဏလိုအပ်တဲ့အာယိုဒင်းသတ္တုကိုရယူနိုင်ပါတယ်။ဒါပြင်ပင်လယ်စားပင်လယ်ကြောက်ကြောကြောက်ပွင့်ဒါမှမဟုတ်ချစ်ဆက်အစားစားကနေလည်းရရှိနိုင်ပါတယ်။တောတရှင်တို့အနေနဲ့လည်းမှန်ကန်စွာရွေးချယ်စားသုံးခြင်းဖြင့်လုံလောက်ပြည့်ဝတဲ့ခွန်အားတွေကိုရရှိနိုင်ကြပါလေ။တ
ောတရှင်တို့လည်းဒီနေ့မှာကျွန်တော်ဆိုင်မွန်နဲ့တန်ငယ်ကြီးဖြစ်သူရိုမီတို့တင်ပြပေးခဲ့တဲ့ယောရှေနဲ့အစားအစာမှာအာဟာရများကိုရယူခြင်းဆိုတဲ့ကျမ်းမာရဲ့ဘုဒ္ဓအကြောင်းအရာလေးကိုကြားသိရခြင်းအပြင်ကျမ်းမာပျော်ရွှင်တဲ့ဘဝတတ်တာကိုရရှိပိုင်ဆိုင်ရပါစေလို့ဆုတောင်းပေးလိုက်ရပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ်ရှင
်လူလူတိုင်းအတိတ်ရာကျေးဝါဖို့ရာThank you.
ရည်အတွက်ချင်းအပြင်နေရက်သစ်ကိုစတင်နိုင်ကြပါစေကြောင့်ဆုတောင်းဆန္ဒပြုလိုက်ပါတယ်ချစ်တော်တမမိတ်ဆွေပေါင်းတို့ဒီနေ့မှလည်းပဲမြားသခင်ရဲ့စီမံခန့်အပ်တော်မူသောသတင်းစကားကိုကြားနာမှာဖြစ်ပါတယ်မြားသခင်စီမံခန့်အပ်တော်မူခြင်းဆိုတဲ့သတင်းစကားကိုကျွန်တော်ဆက်လိုက်ပြီးလေ့လာကြပါစို့ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်မြားသခင်ကတော့ရှင်သူ့ရဲ့ဖန်ဆင်းထားတဲ့အရာတွေမှာကြည့်လိုက်တဲ့အခါမှာမြားသခင်ကကောင်းကောင်းမွန်မွန်နဲ့အစီအစဉ်တကျကောင်းမော်စွာဖန်ဆင်းခဲ့တယ်ဆိုတာကိုကျွန်တော်တွေ့ရမှာဖြစ်တယ်။ဘုရားသခင်အားလို့ရှင်ဒီတိုင်းပဲဝလုံးသုံးပါတခါတည်းဘုရားသခင်ကအားလုံးရောရှက်ပြီးတော့ဘုရားကတခါတည်းဖန်ဆင်းခဲ့တာမဟုတ်ဘူး။ဘုရားသခင်အားလို့ရှင်ကျွန်တော်တို့အိုးလေးတစ်လုံးထဲမှာလို့ရှင်တခါတည်းချင်ပေါင်းလို့ရောပြီးမှဘုရားသခင်ကယောသမမှွေပြီးတော့လှုပ်ဆောင်ပေးခဲ့တဲ့ဘုရားမဟုတ်ဘူး။ဘုရားသခင်ကသူ့အကန့်နဲ့သူ့နေရာနဲ့သူရှိဖို့ရတဲ့ဘုရားသခင်ကကောင်းကောင်းမွန်မွန်နဲ့စီမံပြီးမှတကယ်ပဲကောင်းမြတ်ဆုံးလင်အောင်ဖန်ဆင်းပြီးတော့ခန့်အပ်ပေးထားတယ်ဆိုတာကိုကျွန်တော်တို့လေ့လာတွေ့ရှိရမှာဖြစ်တယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဟေရှာယနဂတိကျမ်းခန်းကြီး45အပိုင်ငယ်7ကိုကြည့်လိုက်တဲ့အခါမှာမြေကြီးကိုငါလှုပ်လိုက်ပြီဒီနေ့ချစ်တဲ့မိတ်ဆွေပေါင်းတို့ဒီကဘာမြေကြီးကိုဘယ်သူဖန်ဆင်းတယ်လဲလို့မေးတဲ့အခါမှာဒီနေ့ဘုရားသခင်ကမြေကြီးကိုငါလှုပ်လိုက်ပြီတဲ့သူကိုယ်တိုင်ကမြေကြီးကိုဖန်ဆင်းတယ်ဆိုတာကိုဘုရားသခင်ကအတိတ်လည်းပြောခဲ့ပါတယ်ဒါကြောင့်ဘယ်ဘာသာတရားဘယ်ဖျားကမှမပြောတဲ့အရာကိုဘုရားသခင်ကတကယ်ပဲသူကိုယ်တိုင်ကဖြစ်တည်ခဲ့တယ်ဆိုတာကိုလုံးဝပြောဆိုခဲ့တဲ့ဘုရားသခင်ကတို့ရှင်ကဘာမိုးမြေစကြဝဠာကိုဖန်ဆင်းတဲ့ဘုရားအထက်ရမှာရှိတဲ့ကောင်းငေပေါ်မှာရှိတဲ့ဘုရားသခင်တပါးကြီးပဲရှိပါတယ်မိတ်ဆွေပေါင်းတို့ဒါကြောင့်ဒီဘုရားသခင်ကပဲသူကပဲအစပြုခဲ့တယ်ဆိုတာကိုသူကိုယ်တိုင်ကကောင်းမစွာနဲ့မှတ်တမ်းတင်ပြောခဲ့တယ်သူ့ရဲ့ဂုံပုတ်ကိုလည်းပဲသူကလုံးဝဖော်ညွှန်းထားတယ်ဆိုတာကိုနောက်ကဘာတော်ထဲမှာလေးလာလေးလေးဖရားရဲ့ဂုံတော်ဂုံပုတ်တွေကိုများစွာတွေ့မြင်ရလေးလေးများစွာကျွန်တော်ကတို့ရှင်တကယ်ပဲဖရားရဲ့ဂုံပုတ်တွေကိုကြည့်ရှုခံစားရလေးလေးဖြစ်လာမှာဖြစ်တယ်။ဒါကြောင့်ချစ်တဲ့မိတ်ဆွေပေါင်းတို့နောက်ကဘာတော်တမန်ချမ်းစာကိုလေ့လာပါ။ဖရားရဲ့ဂုံတော်ပုတ်တွေကတို့ရှင်ကျွန်တော်တို့မှာတို့ရှင်လုံးဝလေ့လာရွေးမကုတ်ဆုံးနိုင်ပါဘူး။ဖရားသခင်ကတို့ရှင်တကယ်ပဲသူ့ကိုယ်တိုင်ကလှုပ်တယ်ဆိုရင်လှုပ်တဲ့အကြောင်းကိုသူကပြောခဲ့တယ်။နော်ငါဘာလုတ်ခဲ့တယ်လဲငါဘာလုတ်ခဲ့တယ်လဲဆိုတာကိုသူ့ရဲ့လုတ်ဆောင်မှုတွေအားလုံးကိုသူကလုံးဝမှတ်တမ်းတင်ထားပေးတယ်ဆိုတာကိုနှုတ်ကပါတော်သမားချမ်းစာကတည်ရင်းဖော်ပြတာလေဒါကြောင့်ဘုရားသခင်ကမြေကြီးကိုငါလုတ်လိုက်ပြီတဲ့မြေကြီးပေါ်မှာလူကိုလည်းဖန်ဆင်းလိုက်ပြီဒါကြောင့်ဒီနေ့ကျွန်တော်တို့လူတော်ဝါကတို့ရှင်ရိုးရိုးပေါ့ပေါ့တန်တန်လူသားမဟုတ်ဘူးဆိုတာကိုကျွန်တော်ကတွေ့ရမှာဖြစ်တယ်ဒါကြောင့်မြေကြီးကိုလှုပ်ခဲ့တဲ့ဘုရားသခင်မြေကြီးကိုဖန်ဆင်းတဲ့ဘုရားကလူကိုလည်းပဲဖန်ဆင်းတယ်လူကိုလည်းပဲငါဖန်ဆင်းတယ်လို့ပြောထားတယ်ဒါကြောင့်ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ကျွန်တော်တို့ကဘုရားသခင်ကိုတော်တိုင်ဖန်ဆင်းထားတဲ့လက်ရာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့လောက်တန်ဖိုးမြင့်မာတာဘယ်အရာမှမရှိဘူးကဘာပေါ်မှာရှိတဲ့တရားဝါတွေကိုကြည့်လိုက်ပါဦးနော်ကဘာပေါ်မှာကျွန်တော်မလို့ရှိရင်တရားဝါတွေကျွန်တော်တချို့ကတချို့တရိတ်ဆန်တွေကိုမွေးမြူကြတဲ့ခါမှာတချို့တရိတ်ဆန်တွေကတို့ချင်းတိန်ညာနဲ့ချီပေးရတယ်တိန်ထောင်နဲ့ချီပေးရတယ်စသည်အပြင်လူတွေကတို့ချင်းလေးလံပြစ်ပြီးတော့တခါတံမိုးထားပြီးတော့ဝယ်ကြတယ်မိမိရဲ့အိမ်မှာအမြတ်တနိုးထားကြတယ်တို့ပဲမနဲ့ပဲကျွန်တော်တို့ကတံမိုးဖြတ်လို့မရဘူးဘာကြောင့်လဲဖျားဖန်ဆင်းထားတဲ့အထဲမှာလူဟာအမြင့်ဆုံးအမြင့်မြတ်ဆုံးဘုရားသခင်ကဖန်ဆင်းထားတယ်ဒါကြောင့်လူရဲ့တံမိုးကိုဖြတ်လို့လုံးဝမရဘူးနော်လူရဲ့တံမိုးကိုဖြတ်လို့မရဘူးလူရတံမိုးကဆိုချက်ဘလောက်ကြီးမားတယ်လဲဆိုတာကိုငွေကြေးပမာဏနဲ့နှိုင်းလို့မရတဲ့အတွက်ကြောင့်ဒီနေ့ခွေးတကောင်ရဲ့တံမိုးက340 350 330 300ရှိကောင်းရှိလိမ့်မယ်ချစ်တဲ့မိစေပေါင်းတို့ဒါမှမဟုတ်မဲ့ကြက်တကောင်ရဲ့တံမိုးကလည်းပဲသူ့ရဲ့တိုက်ကြဆိုရှင်သူ့ရဲ့စွမ်းဆောင်မှုပေါ်မှာမူတည်ပြီးမှ330 340 350ရှိလိမ့်မယ်တချို့မှာဆိုရှင်ကြီးလိုက်တဲ့ခါမှဆိုရှင်လည်းပဲကြက်နဲ့ပေါ်လာတယ်နော်ဒီမှာကြက်နဲ့ဆိုကြက်အမဲရောင်ကျဲမဲရောင်ရဲ့တံမိုးကလည်းပဲလူတွေကဆိုရှင်ဆေးဘက်ဝင်နေဆိုပြီးတော့တခါတည်းကြက်ရိုးရိုးရဲ့တံမိုးကတောင်းကနန်းပဲရှိတယ်။ဟိုကသိန်းကနန်းတောင်မှတခါတည်းကို10ရှိပြီးတော့ရှိတယ်။ မိတ်ဆွေပေါင်းတို့ဒါကြောင့်ရွယ်ငယ်သည်ဖြစ်စေကြီးသည်ဖြစ်စေတိရစ္ဆာန်တွေရဲ့အရေးအတွက်ကိုကျွန်တော်တိရစ္ဆာန်တွေကိုချိန်လိုက်တဲ့ခါမှာဟောမွေကဆအစိတ်ပြင်းတဲ့ຢာကဆသူ့တံပိုးလိုက်လူတွေကတံပိုးဖြတ်ပြီးတော့ရောင်းဝယ်ဖောက်ကားကြတယ်နော်ဒါပေမဲ့ချစ်တဲ့မိတ်ဆွေပေါင်းတို့ကဘာပေါ်မှာရှိတဲ့တတဝါတွေတဲမှာတိရစ္ဆာန်တွေအားလုံးကတန်ကြီးဖြတ်လို့ရရင်ຢာကောင်းရလိမ့်မယ်အားလုံးကသူ့တန်ကြီးနဲ့ကိုဖြတ်ပြီးတော့လူတွေကရောင်းဝယ်ဖောက်ကားကြတယ်ဒါပေမဲ့ကျွန်တော်လူသားအနေနဲ့ကတော့တန်ကြီးဖြတ်လို့မရပါဘူးเนาะတန်ကြီးဖြတ်လို့မရပါဘူးဘာကြောင့်လဲဘုရားသခင်ရဲ့သားသမီးတွေဖြစ်နေလို့ဘုရားရဲ့သားသမီးတွေကဘလောက်ထိအဖိုးထိုက်တန်တယ်လဲဘလောက်ထိအဖိုးခကြီးတယ်လဲဘုရားရဲ့သားသမီးတွေဆိုရှင်ဘလောက်ထိမြင့်မြတ်တယ်လဲဘလောက်ထိတောင်းမှဘုရားရဲ့သားသမီးတွေကဆိုရှင်တကောဩဇာအာဏာကြီးမားတယ်ဒါကြောင့်ဘုရားရဲ့သားသမီးတွေကဆိုရှင်ဒီနေ့ကျွန်တော်ကဆိုရှင်ဘာမှတိတ်ငယ်စရာမလိုဘူးလောကမှာဘုရားကအမြင့်မြတ်ဆုံးနေတဲ့ကျွန်တော်ကိုဖန်ဆင်းထားတာဘုရားရဲ့လက်ရတော်မြတ်နဲ့တခါတည်းလုံးဝလက်ရမြောက်တဲ့ကျွန်တော်တို့ရဲ့ဘုရားဖန်ဆင်းထားတဲ့လက်ရတော်ဟာကျွန်တော်တို့မှာပါလုံးဝတည်ရှိတယ်ဆိုတာကိုတွေ့ရမှာဖြစ်တယ်เนาะဘုရားသခင်ကလူကိုဖန်ဆင်းတဲ့ခါမှာကျွန်တော်ကိုတမှုတယုတ်တရားနဲ့ဘုရားဖန်ဆင်းခဲ့တယ်ဒါကြောင့်မိုးကောင်းကင်ကိုလက်နဲ့ငါကြက်လိပြီဘုရားသခင်ကမိုးကောင်းကင်เนาะကောင်းကင်ဘဝဝယ်ကိုလည်းကျွန်တော်ကြည့်လိုက်အောင်เนาะကောင်းကင်ပြာကြီးဆိုလူတွေပြောကြတယ်ကောင်းငင်ပြားရဲ့တစ်ဖက်မှာဘာတွေရှိတယ်လေ။ဒီလကျင်နှက်ခတ်တရားတွေကြည့်လိုက်တဲ့ခါမှာလို့ရှိတယ်။အမခန်းပဲ။ကျွန်တော်တို့ရဲ့ဘာတွေလဲခေါ်ပါလိမ့်မယ်။ဒီရောက်တဲ့အချိန်မှာဒါပေမဲ့ဒီလကျင်ကလည်းကောင်းငင်ပြားကိုမိုးတိမ်ပြီးဖြစ်ရှိနေတာလို့ကြည့်တဲ့ခါမှာတော်ရုံတန်းကျွန်တော်ကဒီရဲ့နှက်ခတ်တရားတွေကိုရောက်။ဒါပေမဲ့တော်နယ်တွေရောက်သွားတယ်။ကျွန်တော်ကခိမမီလာ။ဘာမှမပြတ်ပါဘူး။ဘောကောင်းငင်ကိုလိုက်တဲ့ခါမှာလေဆိုရင်ရပါပဲဘုရားကဒါလည်းသူ့ပြန်တဲ့သူတော့ဘွက်ကြောင့်ဘုရားကဆက်စပ်ပြီးပါဒီတဲ့ဒါဘိုးကောင်းကင်တစားအပေါင်းတို့ကိုငါခန့်ထားလိမ့်မယ်ဘိုးကောင်းကင်တစားအပေါင်းတို့ကလည်းပဲနေဆိုလို့ရှိရင်မင်းကနေမှာဆိုရှင်အလင်းပေးရမယ်လဆိုရင်မင်းကညမှာအလင်းပေးရမယ်ကျယ်ရီမင်းညမှာအလင်းရမယ်စသည်အပြင်ဘုရားသခင်ကသူ့နေရာနဲ့သူဘုရားကသူ့ကန့်တဲ့သူဘုရားကတာဝန်တွေခန့်အပ်ပေးထားတယ်တခါလေဂျိုးလေးကိုကြည့်လိုက်တဲ့ခါမှလည်းပဲသူ့ဘာနဲ့သူတပတ်ပြည့်ရင်တနည်းပြည့်တယ်တလားပြည့်တယ်စသည်အားဖြင့်ဂျိုးလေးကလည်းပဲသူ့ဘာနဲ့သူသူ့လမ်းချောင်းနဲ့သူသွားလာဖို့ရတဲ့ဘုရားသခင်ကလုံးဝကြက်မှတ်ပေးထားတယ်။ဒါကြောင့်မိုးကောင်းခင်တစားအပေါင်းတို့ကိုငါခန့်ထားလိမ့်ပြီ။နော်ဒါကြောင့်ဒီအချင်းရတွေအားလုံးကဆိုရှင်ဘာကြောင့်ဘုရားကအဲ့ဒီလိုခန့်အပ်ထားတာလဲ။လောကသားတွေဖြစ်တဲ့ကျွန်တော်ကျမတို့အသက်ရှင်နေထိုင်သွားလာလှုပ်ရှားနိုင်ပြီးတော့ဒီချင်းရာကိုလေ့လာပြီးတော့ဘုရားရဲ့ကောင်းမြတ်ခြင်းစုကျေးဇူးတွေကိုကျွန်တော်ကမြင်တွေ့ရပြီးတော့ဘုရားသခင်ရဲ့ကြီးမားလာတဲ့မေတ္တာတော်ကဘလောက်ကျွန်တော်တို့ပေါ်မှာပြည့်ဝစုံလင်လဲရှိတယ်။ဘုရားသခင်ကငါတို့အတွက်ကောင်းငင်မှာတောင်းမှနေလာခြင်းနှက်ခတ်တာရာတွေအားလုံးကိုဘုရားကလုံးဝသို့ရှင်သူ့ရဲ့လက်တော်နဲ့ကြပ်ပြီးတော့အဲ့ဒီတစားပလာတွေကိုလည်းပဲငါတို့အတွက်တခါတည်းခံထားပါလား။ဒီချင်းရာတွေတော့မရှိဘူးဆိုရင်ကျဲနှက်ခတ်တာရာမရှိဘူးနေလာကျဲတွေမရှိဘူးဆိုရင်တို့လည်းပဲအသက်ရှင်နိုင်မှာမဟုတ်ဘူးစဉ်းစားမရလားမိတ်ဆွေပေါင်းတို့နေအလင်းပေးတဲ့အလင်းအိမ်လည်းမရှိဘူးလလည်းမရှိဘူးကျယ်တွေလည်းမရှိဘူးဂျိုတွေလည်းမရှိဘူးဆိုရင်ဒီနေ့ကျွန်တော်လောကသားတွေဖြစ်တဲ့ကျွန်တော်လူသားတွေတရဝါတွေအသက်ရှင်နိုင်ပါမလားဘယ်ရောက်မှအသက်ရှင်နိုင်မှာမဟုတ်ဘူးချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဘုရားသခင်ခန့်အပ်ထားတဲ့အရာတွေကကျွန်တော်တို့အတွက်အသက်ရှင်ဖို့ရန်အတွက်ဘုရားသခင်ကလှုပ်ဆောင်ပေးထားပါလားဆိုတော့ကိုဒီနေ့ကျွန်တော်ကဆိုရှင်သိရှိပြီးတော့ဝမ်းမြောက်ဖို့ဖြစ်ပါတယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ကျွန်တော်တို့အနေနဲ့တစ်ချိန်လို့အရေးပဲမိုးနေမယ်ဆိုလို့ရှိရင်အပင်လည်းကြီးထွားနိုင်မှာမဟုတ်ဘူးကျွန်တော်တို့လည်းပဲရွှင်လန်းတာလန်းနိုင်မှာမဟုတ်ဘူးဟုတ်တယ်မဟုတ်လားနေ့တိုင်းကျွန်တော်တခါရတဲ့အမောင်ရိတ်ထဲမှာပဲရှိနေကြမယ်ဆိုရင်ဘယ်လိုနေမလဲဖရာသခင်ပေးထားတဲ့နေရောင်ခြည်ရရှိတယ်ကျွန်တော်တို့ဗိုက်တာမင်ဒီရရှိတယ်စသည်အားဖြင့်ဖရာပေးထားတဲ့ဒီနေရောင်ခြည်ကြောင့်ကျွန်တော်ဟာဆိုရှင်သွားနိုင်ကြတယ်လာနိုင်ကြတယ်ကျွန်တော်တို့ရွှင်လန်းနိုင်ကြတယ်နေ့ရက်တင်မှာ ဆိုပြီးတော့ကြိုးဆိုးနိုင်ကြတယ်မဟုတ်ဘူးလားဒါကြောင့်ဘုရားသခင်ခန့်အပ်ထားတဲ့အရာတွေကတခုခုသာဖြစ်သွားမယ်ဆိုရင်ဘယ်လိုဖြစ်မလဲစဉ်းစားမိရဲ့လားအဲ့ဒီအရာတွေတခုခုဖြစ်ရင်ကျွန်တော်တို့လည်းပဲတခုခုဖြစ်ကိုဖြစ်သွားမှာဒါကြောင့်ဘုရားသခင်ကဆိုရှင်ယနေ့ထိသူ့ရဲ့လောက်ဆောင်ပေးတဲ့အရာတွေကဆိုရှင်လုံးဝတည်မြဲပြီးတော့ကျွန်တော်တို့တွေလုံးဝဆိုရှင်ဝမ်းမြောက်ဖွယ်ရာတွေကြီးရဲ့ပဲမြေကြီးပေါ်မှာလည်းပဲဘုရားခန့်အပ်ထားတဲ့အရာတွေသစ်ပင်ပန်းမန်တွေကစရေတွေကစเนาะဒီမှာဆိုရှင်မြေချောင်းအင်းအိုင်တွေပင်လယ်တွေစသည်အပြင်သမုတ်တရားတွေချိလိုက်တဲ့ခါမှာသူ့နေရာနဲ့သူ့လမ်းကြောင်းနဲ့သူ့နေရာမှာပဲတည်နေကြတယ်။နောက်ပင်လယ်ကြီးကဆိုရှင်ကျွန်တော်တို့မြို့မှာလာပြီးတော့ရွေ့လျားတာလားမရှိဘူး။ဘာကြောင့်လဲ?ဘုရားသခင်ကသူ့နေရာနဲ့သူ့နေရာနဲ့သူထားရှိထားတဲ့အရာတွေအားလုံးကဘုရားစီမံခန့်ခွဲထားတဲ့နေရာမှာနေပြီးတော့ကမ္ဘာမြေကြီးမှာလည်းပဲမိုးလေဝသတွေကောင်းမွန်မှုတခါတည်းသူဘာနဲ့သူတခါတဲ့ပင်လေကလည်းပြုပြင်ပေးတယ်မြေချောင်းတွေကလည်းပြုပြင်ပေးနေတာဖြစ်တယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဒီနေ့ဘုရားရဲ့လှုပ်ဆောင်ချက်တွေဘုရားလှုပ်ဆောင်ထားတဲ့အရာတွေအားလုံးကဘုရားခန့်အပ်ထားတဲ့အရာတွေအားလုံးကကျွန်တော်တို့အတွက်ဝမ်းမြောက်ဖွယ်ရာတွေကြီးရပဲဒါကြောင့်ဘုရားရဲ့လက်ရတော်တွေကိုကျွန်တော်ကြည့်လိုက်တဲ့ခါမှာဘုရားရဲ့တကိုယ်တော်ချီးမြှောက်တဲ့အရာတွေကဆိုရှင်လှုပ်ဆောင်ထားတဲ့ဘုရားကြမ်းမထားတဲ့အရာတွေဟာငါတို့အတွက်တကယ်ပဲကောင်းမြတ်ပါလားငါတို့အတွက်ဝမ်းမြောက်ဖွယ်ရာတွေကြီးရပဲငါတို့အတွက်ဖူလုံမှုပါလားငါတို့တို့ငြိမ်းချမ်းမှုရှိဖို့ငါတို့တို့အေးချမ်းမှုငါတို့တို့ကြမ်းမာဖို့ငါတို့ရဲ့ဘဝမသက်တာမှဆိုရှင်အမြဲတမ်းပဲရှင်လန်းပြီးတော့စိတ်နှလုံးသားရှင်မျိုးနိုင်ဖို့ဖခင်ကနေရစင်တိုင်းလည်းပဲအမြဲတမ်းပဲငါတို့တို့ကောင်းမြတ်ဆုံးနေတဲ့အရာတွေနဲ့လှုပ်ဆောင်ပေးပါလားမွမ်းမံပေးပါလားဆိုတော့ကိုဒီနေ့ကျွန်တော်အားလုံးကသိရှိပြီးတော့ဖခင်သခင်ကိုတကယ်ကိုးစားတဲ့သားသမီးများဖခင်ကိုအမြဲတမ်းပဲမျက်မှောက်ပြုတဲ့သားသမီးများဖခင်သခင်ကိုတကယ်ပဲယုံကြည်ကိုးစားပြီးတော့အမြဲတမ်းဖခင်နဲ့တူမွေးတော်တဲ့သားသမီးများဖြစ်ဖို့ရန်အတွက်ယနေ့ကျွန်တော်အားလုံးကတန်ဋိဌံချပါကိုရောဘုရားကတော့ကောင်းမြတ်စွာနဲ့ကျွန်တော်ကိုတကယ်ပဲကျွန်တော်ရဲ့အသက်ကိုတကယ်ပဲတန်ဖိုးထားတဲ့ခါမှာသူဖန်ဆင်းထားတဲ့ຢာတွေနဲ့ကြက်မှတ်ပေးထားတာဟာဆိုရှင်ကျွန်တော်တို့အတွက်ဘုရားသခင်ကလှုပ်ဆောင်ပေးထားတာဖြစ်တယ်အဲ့ဒီတော့ဒီနေ့ကျွန်တော်ကဆိုရှင်ဝမ်းမြောက်ပါချစ်တဲ့မိတ်ဆွေပေါင်းတို့ကိုရောရဲ့ကောင်းမြတ်ခြေဆုခြေဆုတွေကိုကျွန်တော်ကဆိုရှင်ရေတွက်ပါချီးမွမ်းပါကိုရောဘုရားရဲ့မေတ္တာတရားကဘလောက်ကြီးမားတယ်အဲ့ဒီကြီးမားတဲ့မေတ္တာကိုခံစားနေရတဲ့ကျွန်တော်ကျမတို့ကဆိုရှင်စိတ်နှလုံးသားထဲမှာဆိုရှင်စိတ်ပါကိုပါနဲ့ပါဗျာဘုရားသခင်ကိုယေရှုတင်ပါဘုရားသခင်ကိုချီးမွားပါမိတ်ဆွေပေါင်းတို့ဒါကြောင့်ကျွန်တော်တရက်တာတရက်တာအတွက်ကျွန်တော်ရှင်သန်သွားလာလှုပ်ရှားနေရတဲ့ခါမှာအတိတ်ကာလကဘုရားကပို့ဆောင်ခဲ့ပြီးသွားပြီယနေ့ပစ္စုပန်ကာလမှာလည်းပဲယခုချက်ချင်းအခုတရားဒေသနာကိုကြားနာတဲ့ကာလမှာလည်းပဲဘုရားငါတို့ဘုံမှာကောင်းမြတ်နေတယ်လာမယ့်အနာဂတ်ငါတို့ရှောက်လန်းရမယ့်နေ့ရက်တိုင်းမှာလည်းပဲဖះဆက်လက်ပြီးတော့ပြုတ်ပြင်းပေးမယ်ဖះကတို့ရှင်ငါတို့အတွက်ကောင်းမြတ်ဆုံးနေတဲ့ຢာတွေနဲ့အမြဲတမ်းပဲပံ့ပိုးပြီးတော့ခန့်အပ်ထားတဲ့ຢာတွေနဲ့ငါတို့ကိုကောင်းဆုံးနေရစင်တိုင်းမွမ်းမံပေးပါမလားဆိုတော့ကိုကျွန်တော်အားလုံးကသိရှိခံစားပြီးတော့ဖះသခင်ကိုအမြဲတမ်းပဲယေရှုတင်တဲ့သာသမီများဖះရဲ့ဂုဏ်တော်ကိုအမြဲတမ်းပဲချီးမွမ်းတဲ့သာသမီများဖះသခင်ကိုအမြဲတမ်းပဲမျက်မှောက်ပြုတ်ပြီးတော့ဖះကိုတကယ်ယုံကြည်ကိုးစားတဲ့သာသမီများမိမိတို့ရဲ့အသက်တာမှာလည်းပဲဖះရဲ့စကားကိုနားထောင်ပြီးတော့ဖះရဲ့လိုချအသက်ရှင်ခြင်းအပြင်ကဘာကြီးမှာဖះရဲ့ဘုန်းတော်ကိုထွန်းတောက်စွာနဲ့တကယ်ပဲဖះရဲ့အလင်းတရားကိုလည်းပဲထွန်းလင်းနိုင်တဲ့ဖះရဲ့သားသမီးများရောက်စီတိုင်းဖြစ်ပြီးတော့ဖះသခင်ဘက်မှာဆိုရှင်အမြဲတမ်းပဲမရက်တည်ပြီးတော့အသက်ရှင်နိုင်တဲ့ဓမ္မမိတ်ဆွေများတည်တည်ဖြစ်ကြပါစေကြောင်းဆုတောင်းဆန္ဒပြုလိုက်ပါတယ်ချစ်တဲ့မိတ်ဆွေများအားလုံးပါဖះကောင်းကြီးချပေးပါစေ
အချိန်တပြားရှင်သိငုံငယ်တော့
တရှင်များအားလုံးကိုမင်္ဂလာပါလို့နှုတ်ခွန်းဆက်တာလိုက်ပါတယ်ရှင်။သောတာရှင်များရှင်ခုချိန်မှာစံပြအိမ်အောင်ဆိုတဲ့စာအုပ်ထဲကဖျားသခင်ပြင်ဆင်ပေးသောလူသားအတွေ့ပထမနေအိမ်ဆိုတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတင်ဆက်ပေးခြင်းပါတယ်ရှင်။သောတာရှင်များရှင်လူသားအတွေ့ဖျားသခင်ပြင်ဆင်ပေးတဲ့ပထမနေရာဟာအိမ်ပဲဖြစ်ပါတယ်။ကျွန်ုပ်တို့ရဲ့အဆအဦးမိဘနှစ်ပါးအတွေ့အီဒင်အိမ်ကိုဖျားသခင်ကိုရောတိုင်ပြင်ဆင်ပေးတော်မူခဲ့ပါတယ်။လူသားအနေဖြင့်လိုအပ်တဲ့ခက်သိင်းသောတစားရှိသမျှကိုစင်ရင်ခင်းချင်းပြီးတဲ့အခါဖျားသခင်ကငါတို့ပုံတရံနဲ့တညီတတရံဒီလူကိုဖန်ဆင်းကြစို့လို့မိန့်တော်မူခဲ့ပါတယ်။ကိုယ်တော်ရှင်ဟာဖန်ဆင်းပြီးတဲ့တရားဝါအပေါင်းတို့နဲ့နောက်ဆုံးနဲ့အမြင့်မြတ်ဆုံးဖြစ်တဲ့လူသားကိုဖန်ဆင်းပြီးတဲ့အခါအလွန်နှစ်သက်တော်မူခဲ့ပါတယ်။အပြစ်အနာစာကင်းစင်တဲ့ကမ္ဘာလောကကြီးမှာစုံလင်တဲ့လူသားကိုနေထိုင်စေရန်အကြံစီရှိတော်မူခဲ့ပါတယ်။လူတစ်ယောက်တည်းနေရင်ဖျားသခင်အလိုမရှိပါဘူး။ဒါကြောင့်ယောက်ျားသည်တယောက်တည်းမနေကောင်းသူနှင့်တင့်လျော်သောအထောက်အမကိုသူ့အဖို့ငါလုပ်အောင်မည်လို့မိန့်တော်မူခဲ့ပါတယ်။ဖျားသခင်ကိုရော်တိုင်အာရန်အတွက်အတူသွားလာနေထိုင်ရင်သူနှင့်တူတဲ့အထောက်အမကိုပေးတော်မူခဲ့ပါတယ်။သူနဲ့ရှေ့သွားနောက်လိုက်ညီပြီးတင့်တော်တဲ့အဖို့ဖြစ်ုံသာမကတူဦးပေါ်တူမေတ္တာနဲ့ကျင်နာခြင်းရှိသူကိုပေးတော်မူခဲ့ပါတယ်။အာရန်ရဲ့နဘေးရှိနန်ယိုးတစ်ချောင်းကိုထုတ်ပြီးအေဝါကိုဖန်ဆင်းတဲ့အရာမှာအေဝါဟာအိမ်နောင်ကိုဦးစီးပြီးအာဒံအားအုပ်ချုပ်ရန်မဟုတ်လို့အထိပ္ပယ်တက်ရောက်ရုံသာမကအာဒံအနေနဲ့လည်းမိမိထက်နှိမ်ကျသူမဟုတ်ဂုံရီတူတယ်လို့သဘောထားပြီးမေတ္တာနဲ့ကာဝယ်ဆောင်ရှောက်ရန်ဖြစ်ပါတယ်။အယိုးတဲကအယိုးအသားတဲကအသားလူတဲကလူကိုထုတ်တော်ကြောင်းအေဝါနဲ့အာဒံတို့သည်တသားတကူတည်းဖြစ်ကြ၏လို့မိန့်တော်မူခဲ့ပါတယ်။ဒါကြောင့်သူတို့နှစ်ဦးဟာတဦးကိုတဦးခင်တွယ်ပြီးချစ်ခင်မြတ်နိုးတဲ့အိမ်တောင်ဘက်ဖြစ်တင်ပါတယ်။ဟိုအသားကိုမုန်းတဲ့သူတယောက်မှမရှိခတ်သိန်းသောသူတို့သည်မိမိတို့အသားကိုကျွေးမွေးပြူစုတတ်၏ထို့အကြောင်းကြောင့်ယောက်ျားသည်ကိုမိဘကိုစွန့်ပြီးကိုခင်မုန်း၌မိဝဲသည်ဖြင့်သူတို့သည်တသားတကိုယ်သည်ဖြစ်ကြ၏လို့မိန့်တော်မူခဲ့ပါသည်တော်တာရှင်များရှင်ပထမဦးဆုံးထိမ်းများမင်္ဂလာကိုဖရာသခင်ကိုယ်တိုင်ကျင့်ပပေးခဲ့ပါတယ်။ကဘာဦးကဦးဆုံးသောထိမ်းများမင်္ဂလာပွဲကိုဖရာသခင်ကိုယ်တိုင်စီရင်ကျင့်ပခဲ့တယ်။ဒါကြောင့်ဒီအထုံးဖွဲဟာစစ်ချဝလာကိုဖန်ဆင်းတော်မူတဲ့ဖရာသခင်ကိုယ်တော်တိုင်အစပြုခဲ့ပါတယ်။ထိမ်းများမင်္ဂလာဟာဂုံသိက္ခာနဲ့ပြည့်စုံပြီးလူသားအားဖရာသခင်ပထမဦးဆုံးပေးတဲ့လက်ဆောင်နဲ့တစ်ခုအပါဝင်ဖြစ်ပါတယ်ရှင်။အာရန်ဟာအပြည့်ပြုပြီးနောက်အီဒင်ဦးရင်မှာထွက်ခွာရတဲ့အခါသူနဲ့အတူပါလာတဲ့ထုံးစံနှစ်ခုနဲ့တစ်ခုဖြစ်ပါတယ်။ဖျားသခင်ချက်မှတ်တဲ့ကျင့်ဝတ်ကျင့်စွများအလိုက်လိုက်နာကျင့်သုံးမယ်ဆိုရင်အိမ်အောင်ပြုခြင်းဟာမင်္ဂလာဖြစ်ပါတယ်။မျိုးရိုးကိုတန့်ရှင်းစင်ကြဲအောင်စောင့်ထင်းရာရောက်ပါတယ်။ပေါင်းတင်ဆက်ဆံရေးနဲ့ဆိုင်တဲ့လူအပ်ချက်တွေကိုလည်းအထောက်အကူဖြစ်ပါတယ်။ကာယညာနာနဲ့အချင်းစာရိတ္တကိုလည်းမြင့်တင်ပေးပါတယ်။ဧဝကိုအာရန်အားပေးတော်မူသောကုရောရှင်ဟာမင်္ဂလာဆောင်ပွဲတစ်ခု၌ပထမဦးဆုံးနမိတ်လက္ခဏာပြတော်မူခဲ့ပါတယ်။မိတ်ဆွေပေါင်းတင်တွေနဲ့ဆွေမျိုးပေါင်းဖော်များကိုမင်္ဂလာအပ်ခံပွဲခမ်းမမှာတပြိုတပါးစားတောက်နေချိန်မှာခရစ်တော်ဟာပရိသတ်အများအတွေ့အမှုတော်စတင်ဆောင်ရွက်တော်မူခဲ့တယ်။ဤနည်းအားဖြင့်ထိမ်းမြားမင်္ဂလာကိုအတည်ပြုတော်မူပြီးကိုရောရှင်ကိုယ်တိုင်တည်ထောင်ထားတော်မူတဲ့အထုံးဖွဲ့ဖြစ်ကြောင်းအတိအမှန်ပြုတော်မူခဲ့ပါတယ်ရှင်။တော်တာရှင်များရှင်ကိုရောနဲ့ရွေးနှုတ်ချင်းခံရတဲ့သူတွေရဲ့ပေါင်းစည်းခြင်းအထိတ်အမှတ်ဖော်ပြရင်ထိမ်းမြားမင်္ဂလာဆိုင်ရာဆက်သွယ်မှုကိုဂုဏ်ပြုတော်မူပါတယ်ကိုရောရှင်ဟာသူတို့သားဖြစ်ပြီးအသင်းတော်ဟာသူတို့သမီးဖြစ်ပါတယ်တင်းသူအသင်းသားတို့ဟာအရွေးချယ်ခံထားရတဲ့ပုဂ္ဂိုလ်များဖြစ်ပါတယ်ရှင်နားဆင်ခဲ့ကြတဲ့တော်တာရှင်များအားလုံးပေါ်ဖပြရှင်ကောင်းချီးချပေးပါစီရှင်
တို့ရှင်များရှင်ကျမတို့ရဲ့ဖြာဒိတ်တော်စပေးစာရေးတင်နန်းဌာနမှာ
်ပတင်ဒားများကိုပို့ချပေးလေရှိပါလိမ့်ရှင်။တင်ဒားများမှာဆိဒ္ဓတုခာရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တင်တင်ကြမြ။တဘာဝတရားဤဆရာဝန်ရှိပါ။ကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နဲ့တင့်ကြမှာရေရှားပွေတွေ့ရှိခြင်းလမ်းညို့သင်ခန်းစာများဖြစ်ပါလိမ့်ရှင်။တင်ဒန်းအလုံးဟာအခမဲ့တင်ဒန်းတွေဖြစ်ပါတယ်။ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုဏ်ပြုလွှာချီးမြှင့်ပေးမှာဖြစ်ပါလိမ့်ရှင်
။ဒေါက်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39968 316 694ကိုဆက်သွယ်နိုင်ပါတယ်။ဒါ့ဒိတော့တန်စာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွယ်ချင်တယ်ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွယ်နိုင်ပါတယ်။ဒါ့ဒိတော့တန်စာပေးစာဥထာဏာကို Facebook နဲ့ဆက်သွယ်ချင်တယ်ဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွယ်နိုင်ပါတယ
်။ဒေါက်တာရှင်များရှင်ညိုလင်းချင်းတန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 116ဖြစ်ပါတယ်ရှင်။နောက်ထပ်ဖုန်းတစ်လုံးနေနဲ့39963 986 116 တို့ဆက်သွယ်မြင်နိုင်ပါတယ်ရှင်
။ဒေါက်တာရှင်များရှင် KSTA အာကခွန်ကျွန်းမှာAWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါလေရှင
် AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပေါ်မှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းချီးမင်္ဂလာဆက်ရောက်ပါစေကိုစိတ်နှပြကျမ်းမာရွှင်လန်းကြပါစေ Jesus တင်ပါတယ်ခင်ဗျာ